ပြီးခဲ့တဲ့နှစ်ဩဂတ်လပိုင်းလောက်ကရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အတွက်ဖိလစ်ပိုင်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းရိုဇာရီရိုမေနာလိုကဥက္ကဋ္ဌဖြစ်ဦးဆောင်ကကုလသမဂ္ဂဂျပန်နိုင်ငံတာမတ်ကြီးဟောင်းကင်ဇိုအိုရှိမားနဲ့ဒေါက်တာအောင်ထွန်းသက်တို့ပါဝင်တဲ့အဖွဲ့ဝင်၃ဦးကိုနိုင်ငံတော်သမ္မတရုံးကပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ကော်မရှင်ဖွဲ့စည်းပြီးတတိယကြိမ်မြောက်အစည်းအဝေးကိုအော်တိုဘားလ5ရက်နေ့ကနေ9ရက်နေ့အထိရန်ကုန်နဲ့နေပြည်တော်တို့မှကျင်းပခဲ့ပြီးကနအူးလုံဆောင်ရမယ့်ဆက်ကော်မတီကိုလည်းဖွဲ့စည်းခဲ့တာပါအဲ့ဒီကော်မရှင်ရဲ့ရှေ့လုပ်ငန်းစဉ်တွေကိုအသေးစိတ်သိရှိနိုင်ရေးအတွက်ကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာအောင်ထွန်းတပ်ကိုဆက်သွယ်ခဲ့ပေမဲ့လည်းဖြေကြားခြင်းတော့မရှိခဲ့ပါဘူးဒီကော်မရှင်ရှေ့လုပ်ဆောင်တဲ့လုပ်ငန်းစဉ်တွေနဲ့အဓိကအလေးထားတည်ထားရမယ့်အချက်တွေကိုရခိုင်အရေးကော်မရှင်တွေနဲ့ရခိုင်အရေးစောင့်ကြည့်လေ့လာသူတွေရဲ့အမြင်ကို RFA ကမေးမြန်းထားပါတယ်ကိုဗီယနာဥဆောင်တဲ့ကော်မရှင်ဖွဲ့ဝင်ဦးအေလွင်ကရခိုင်ရေးစုံစမ်းစစ်ဆေးဖို့အတွက်ဆိုရင်ဒေသခံပြည်သူတွေစီကွင်းစင်ဖို့အရေးကြီးတယ်လို့အကြံပြုပြောပါတယ
်ပြည်သူတွေချင်းလက်ထိတွေ့ဖို့လိုတယ်ပြည်သူတွေယုံကြည်မှုရှိလာဖို့အခုအဓိကအကြောင်းကစိုးရိမ်ခြင်းနဲ့ကြောက်ကြမှုပဲအဲဒီစိုးရိမ်နေတဲ့အများပြည်သူများကိုပို့ပြီးကြောက်အောင်ခြောက်နေတဲ့လူတွေကိုလည်းကျွန်တော်ကဟန်တားပေးရမယ်အခုရက်တီချက်အတိုင်းဆိုရင်ကျွန်တော်ကြားပြီးဒီပြည်တွင်းကလည်းကြေညာထားတယ်ဒီပါလည်းကြေညာထားတယ်ဒီရက်တီချက်အရာကကျွန်တော်လုံးဝအကျွေးတစ်ခုမတွေ့ရသေးဘူးအဲ့ဒါကြောင့်လို့ပြန်လဲသုံးသပ် review လုပ်ပါလို့ကျွန်တော်လေးလေးနက်နက်ပြတ်တာရခံလို့ပါတယ်များသဘောတူနိုင်မဲ့ပုံစံချက်ကလေးတွေကနေပြီးတော့ပြန်ဆန်းစစ်ပြီးတော့ကျွန်တော်တို့ view ဟာလေးတွေကိုတော့လည်းပြောင်းဖို့လိုမယ်လို့ကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေတွေကိုလိုက်နိုင်ရမှာဖြစ်တယ်လို့တင့်တော်မဲ့နိုင်ငံတကာဥပဒေတွေကိုလည်းလုပ်ငန်းလိုအပ်ချက်အရသုံးစွဲဖို့စဉ်းစားထားတယ်ဆိုပြီးကော်မရှင်ဥက္ကဋ္ဌရိုဇာရီယိုမနာလိုကပြီးခဲ့တဲ့ဩဂတ်လ15ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အဲ့ဒီကော်မရှင်ဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းတမတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်ဆက်စင်ရေးညွှန်ကြားရေးမှူးရုံးကဗိုလ်ချုပ်ထွန်းထွန်းညီနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရခိုင်ရေးမှာလူအခွင့်အရေးချိုးဖောက်တယ်ဆိုပြီးတမတော်ကိုဆွဆွဲချက်တွေရှိနေတာပါဒီအခြေအနေနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးမောင်မောင်အောင်ကတပ်မတော်နဲ့နေကြာဆောင်တပ်ဖွဲ့တို့ရဲ့လုံဆောင်ချက်တွေကိုစစ်ဆေးတယ်လို့အကြမ်းဖက်အာဆာဖွဲ့ရဲ့လုပ်ရည်တွေကိုလည်းဖုံးကွယ်မထားသင့်ဘူးလို့ပြောပါတယ
်။လုံခြုံရေးအရတာဝန်ယူတဲ့တပ်မတော်နဲ့နောက်တကနေကြာဆောင်ရဲ့အပအဝင်ကျန်တဲ့ဟာတွေကိုပဲသူတို့ကရည်ရွယ်ချက်နဲ့တဘောတွေးရတယ်ပေါ့နော်။အဲဒိဋ္ဌိမရှိဘူးပြ။ကျွန်တော်ကဒီဟိုအာဆာအကြမ်းဖက်ရှင်သူတွေတက်ခံရတယ်။အမှန်တကယ်ဖြစ်ပွားခဲ့တဲ့ဟာတွေကိုလည်းဖော်ထုတ်ပါအရင်ရီကိုဖုံးထားပြီးတော့မှမဆိုင်တဲ့အချက်တွေပါထည့်ပြီးတော့မှတရှိကျွန်တော်ရဲ့အစိုးရနဲ့တပ်မတော်ကိုကြားထဲမှာနည်းနည်းတွေးခွဲတဲ့သူပဲကျွန်တော်အဲ့လိုပဲကျွန်တော်တက်တယ်ပြောခြင်းတယ်ပြောရရင်စုံစမ်းစစ်ဆေးကော်မရှင်တွင်အကုန်စစ်ပါအကုန်မစစ်ဘဲနဲ့လူကျင်နာလေးကောက်စစ်တာတော့ကျွန်တော်အနေနဲ့တော်တော်ကိုပုံမကြဖြစ်ရပါတယ်လို့ကျွန်တော်ဒီလိုပဲပြောပြတယ
်ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေကလည်းကော်မရှင်ဟာနိုင်ငံတကာ PR တွေကြောင့်ဟန်ပြလှုပ်ဆောင်တာမျိုးတော့မဖြစ်စေချင်ဘူးလို့ပြောပါတယ
်ဒီကော်မရှင်ဖွဲ့စည်းကြတဲ့ကအဲ့ဒါအကြမ်းဖက်မှုဖြစ်ပေါ်တဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေပေါ့နော်။အဲ့ဒါကိုပဲစစ်ဆေးမယ်ဆိုရင်ကောင်းရင်ကပါပြီးသားဆိုတော့အဒီပေါ်မှာလုံခြုံရေးဝန်ထမ်းတွေကိုစစ်မယ်၊ဖြေမယ်၊အပြစ်ရှာမယ်ဆိုတော့အတေချပဲလေ။ဒီလုံခြုံရေးဘက်ကတတ်မယ်လို့ပါဝင်ပေါ့နော်။လုံခြုံရေးဘက်ကသူတို့ရဲ့လုံဆောင်ချက်တွေပေါ်မှာပူးပေါင်းဆောင်ရွက်နိုင်ပါမလားဆိုတော့အရင်ကတည်းကတန်တရားရှိခဲ့ပါတယ်။အဲ့တော့အဲ့ဒီပူးပေါင်းဆောင်ရွက်ခြင်းမရှိဘူး။ဟိုစစ်ဆေးလို့မရနိုင်ဘူး။ပြောရင်လည်းဒီကော်မရှင်ဟာနိုင်ငံတကာကျေနပ်အောင်ရုပ်ပြဖွဲ့ထားတဲ့ကော်မရှင်တစ်ခုပဲဖြစ်ပါလိမ့်မယ
်။သမ္မတဦးသိန်းစိန်လက်ထက်ရခိုင်ကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာရင်ရင်တို့ကနိုင်ငံတကာမှာလည်းတမတော်ဘက်ကပြပရန်ဆွက်ဖက်လာရင်အလုံးကြီးနဲ့ပြန်လည်တုတ်ပြန်ရမှာဖြစ်တဲ့အတွက်အခုဖြစ်တဲ့ကိစ္စကိုစုံစမ်းစစ်ဆေးမဲ့ကော်မရှင်အနေနဲ့ပြန်လည်သုံးသပ်ဖို့လိုအပ်တယ်လို့ပြောပါတယ
်။ကော်မရှင်ရဲ့ terms of reference ကိုဟိုကမဟုတ်ဘူး။ဘာဖြစ်လို့လဲဆိုဘယ်နိုင်ငံမဆိုသူတမတော်နဲ့လုံခြုံရေးတပ်ဖွဲ့တွေကိုစထိပြီးဆိုကြတဲ့ကဒီကပြောကနေပါတယ်ဆိုကြဲကတုံ့ပြန်တော့မှာတန်နေကိုအင်အားနဲ့တုံ့ပြန်မှာပဲအဲ့တော့သူတို့ပြောတာလုံးဝဒီလည်းမရှိဘူးဒီ disproportionate force ကမမြတ်တော့အင်အားဘယ်တော့မှမြတ်တာဘူးလို့တက်မတော်တစ်ခုတုံ့ပြန်လိုက်တယ်ဆိုရင
်အဲ့ဒီကော်မရှင်ဟာပြီးခဲ့တဲ့ဩဂတ်လကိုပိုင်းကမောင်နှောမြို့နယ်ကိုပထမဆုံးချိန်ကွင်းစင်စစ်ဆေးခဲ့ပြီး၄ရက်မြောက်အစည်းအဝေးကိုလာမဲ့ဒီဇင်ဘာလမှာကျင်းပမယ်လို့ဒီနေ့သတင်းထုတ်ပြန်ထားပါတယ်စောစမ်းလေးလာတွေ့ရှိချက်တွေကို2019ခုနှစ်ဩဂတ်လ15ရက်နေ့မှာနိုင်ငံတော်သမ္မတဆီကိုနောက်ဆုံးထားတင်ပြအစီအခံမှာလည်းဖြစ်ပါတယ်ခင်ဗျာ